16 မြောက် KNU ခရီးအမျိုးသားအစည်းအရုံး Congress ကိုမတ်လ10ရက်နေ့ကစတင်ပြီးတော့ကျင်းပခဲ့ပြီးစဖွင့်တဲ့နေ့မှာတော့ 4 နှစ်တာကာလအတွင်း KNU ရဲ့လုပ်ငန်းအစည်းအဝေးခန်းစားတွေကိုစတင်ဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောက်မှအေးမှာသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ။အမျိုးသားအစည်းအရုံး
KNU ရဲ့ 16 မြောက် Congress ကို KNU ဌာနချုပ်ဖြစ်တဲ့ Lokhila မှာမတ်လ 14ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။စတင်ကျင်းပတဲ့နေ့မှာတော့ 15 ချိန်မြောက်ကွန်ကရစ်ကနေရွေးချယ်ခံခဲ့ရတဲ့ဘိုးကော်မတီရဲ့လုပ်ငန်းစီရင်ခံစာတင်သွင်းမှုတွေကိုလှုပ်ဆောင်ခဲ့တယ်ဆိုပြီးလက်ရှိညီလာခံကိုယ်စားလှယ်လည်းဖြစ်
16 ချိန်မြောက်ကယန်ယူရဲ့ညီလာခံကိုပြည်တွင်းပြည်ပကကယန်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ကယန်လက်နက်ကိုင်အဖွဲ့တွေလည်းစုံလင်စွာတက်ရောက်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီမတရားအသိကတည်ဖြစ်တဲ့နောက်ပိုင်းမှာကျွန်တော်တို့အချက်အလက်မှာပုံရိပ်လို့ဒီလူရောပြည်ပါပေါ့နော်အခုညီလာခံမှာတော့ကျွန်တော်တို့ပြည်တွင်းကကိုယ်စားလှယ်တွေနဲ့လက်နက်စုအခြေအနေတွေကိုခွင့်ပေးထားတယ်ဖိတ်ထားတယ်။ဒါ
တက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။ညီလာခံကျင်းပပြုလုပ်မဲ့ရက်ကတော့၃ဘတ်လောက်ထိကြာမြင့်နိုင်တယ်လို့ဆိုပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးကို1948ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှစ်ရှည်ကြာစွာလက်နက်ကင်တက်ခဲ့ပြီးတိုင်းရင်းသားတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကင်အဖွဲ့လည်းဖြစ်ပါတယ်။ဒီနောက်နှစ်ပေါင်း60ကျော်အကြာမှာတော့မြန်မာအစိုးရနဲ့အဖြစ်ခက်ရစရေးလက်မှတ်ရေးထိုးခဲ့တာပါ။ KNU ဟာမြန်မာအစိုးရနဲ့အဖြစ်ခက်ရစရေးလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်မှာတော့တိုင်းရင်းသားလက်နက်ကိုင်တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ခဲ့ပါတယ်။ဒီနောက်မှာတော့မြန်မာအစိုးရနဲ့တနိုင်ငံလုံးဖြစ်ခက်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။